social distancing ဆိုတဲ့ဝေါ်ဟာရာစိတ်ပညာရှင်တွေရဲ့သတိပေးချက်တွေမှာပါလာတာဖြစ်ပြီးအခုတော့လူသုံးများတဲ့ဝေါ်ဟာရာအဖြစ်တစ်ကမ္ဘာလုံးတွင်တွင်ကျယ်ကျယ်သုံးနေကြပါပြီ။ American ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာန CDC က social distancing ဆိုတာကိုလူစုလူဝေးမပြုတ်လောက်တာလူအုပ်နဲ့ဝေးဝေးနေတာတူနဲ့တူအနည်းဆုံး6ပေกว่าနေတာလို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းတူနဲ့တယောက်လက်ဆွဲနှုတ်ဆက်တာကအစမလုပ်ဖို့အကြံပြုထားပါတယ်။ဒီယောဂပူဟာလူဒန်းစားမျိုးပဲတွေ့ကပ်မိသူကိုအမိအယဒုက္ခပေးဖို့ကြံစည်နေတာကြောင့်ဗြိတိန်နိုင်ငံကအင်ရှင်မင်းသားလူမျိုးကစပြီးနိုင်ငံခေါင်းဆောင်တွေရုပ်ရှင်သရုပ်ဆောင်အကျော်မော်တွေပါယောဂရနေကြပါတယ်။အဲ့ဒီတော့ယောဂသင်တဲ့အနီးကပ်နေထိုင်ခဲ့သူတွေယောဂဖြစ်ပွားတဲ့ဒေသတွင်နေထိုင်ခဲ့သူတွေအနေနဲ့တခြားသူတွေကိုယောဂမကူးရအောင်ယောဂခြေကျုပ်လို့ခေါ်တဲ့ကွာရန်တင်းအနည်းဆုံး14ရက်လောက်ရပါတယ်။အခုလိုယောဂခြေကျုပ်ခံရသူတွေထဲမှာလူနာတွေနဲ့အနီးကပ်နေထိုင်ရတဲ့ဆရာဝန်တွေသူနာပြုတွေလည်းပါဝင်ပါတယ်။ယောဂရှိတဲ့လူနာနဲ့ထိတွေ့ခဲ့သူအမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ်ရစ်မွန်မြို့စိတ်မေရီဆေးရုံကမြန်မာနိုင်ငံသားဆရာဝန်ဒေါက်တာကျော်သူရဆိုသူ့နေအိမ်မှာပဲမိသားစုနဲ့ဖွဲ့ပြီးတည်ကြားနေထိုင်နေရပါတယ်
။အာကျွန်တော်ဆေးရုံမှာပြီးခဲ့တဲ့တပတ်ကCOVID-19 positive ဖြစ်တဲ့လူနာတစ်ယောက်နဲ့ထိတွေ့ခဲ့ရတယ်ပေါ့နော်။အဲဒါကြောင့်မို့အခုဆေးရုံကလည်းခဏနားပြီးတော့အိမ်မှာ self quarantine ပေါ့နော်။ကိုယ့်အကူစောင့်ကြည့်မှုလုပ်နေပါတယ်။အာမိသားစုနဲ့လည်းတိမ်ထဲမှာတော့နေတာဒါပေမဲ့အခန်းတက်တက်ခွဲထားပြီးတော့သူတို့နဲ့ထိတွေ့မှုမရှိအောင်နေနေတာပ
ါဒေါက်တာကျော်သူရဆိုတာအိမ်ရဲ့မြေတိုက်ခန်းမှာနေထိုင်ပြီးမိသားစုကိုတယ်လီဖုန်းနဲ့သာအဆက်အသွယ်လုပ်ရပါတယ်အစားအသောက်တွေကိုမိသားစုကမြေတိုက်ခန်းကိုဆင်းတဲ့လှေကားအနီးကိုပို့ပေးရပါတယ
်အဓိကအရေးကြီးတာအခု social distancing ပေါ့ကိုကတချို့လူတွေကလည်းယောဂရှိနေတယ်ဒါပေမဲ့လက္ခဏာမပြအောင်လူကောင်းတိုင်းပဲဆိုတော့အဲ့လူတွေနဲ့ကိုကမတိပဲနဲ့ထိတွေ့ခဲ့မှုရှိတယ်ဆိုလို့ရှိရင်ဒါကိုကူးစက်နိုင်တဲ့အခြေအနေရှိရပါတော့ဆိုတော့ social distancing တယောက်နဲ့တယောက်ခတ်ခွာခွာနေတဲ့ဟာတော်တော်လေးအရေးကြီးလာတဲ့အချိန်ရှိရပါတော့အပြင်ဟိုလူမထွက်နောက်လူစုလူဝေးကိုတတ်နိုင်ရှောင်အဲ့ဒါတွေကိုလိုက်နာသင့်တယ်ဗောလေ
ကိုရိုနာဗိုင်းရပ်စ်ယောဂါစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံမှာယောဂထိန်းချုပ်ဖို့ social distancing နည်းကိုအောင်မြင်မြင်အသုံးပြုနိုင်ခဲ့တာကြောင့်ယောဂကိုထိန်းချုပ်နိုင်ခဲ့ပါတယ်။ကမ္ဘာနိုင်ငံအသီးသီးကအာဏာပိုင်တွေကလည်းယောဂပြန်ပွားမှုတွေကိုတားနိုင်ဖို့လူစုနိုင်တဲ့နေရာတွေကိုပိတ်ပစ်လိုက်ပါတယ်။ရုပ်ရှင်ရုံတွေ၊အားကစားပွဲတွေ၊ကျောင်းတွေ၊ရုံးတွေပိတ်၊မြို့တွေပိတ်လိုက်ပါတယ်။ဒီတော့လမ်းများပေါ်မှာလူတွေရှင်းသွားပါတယ်။ညမအိတ်တဲ့မြို့လို့အဆိုရှိတဲ့အမေရိကန်နိုင်ငံကနယူးယောက်လိုမြို့တော်လမ်းမတွေပေါ်မှာလူမမြင်ရတော့ပါဘူးဒီယောဂါကိုထိန်းချုပ်နိုင်မှုကတော့လူတွေဘက်ကပူးပေါင်းကူညီမှုဟာအလွန်အရေးကြီးပါတယ
်ဒီ China နဲ့ Singapore ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီယောဂါဖြစ်ပွားနှုန်းကိုတဖြည်းဖြည်းနဲ့ control ပြန်လုပ်လာနိုင်ပြီဆိုတော့ graph ကအရင်ကထောင်တက်နေရနေသူတို့ခေါ်တဲ့ flattening the curve ပေါ့နော်ဆိုတော့ဆပ်ပြီးတော့တက်လာတဲ့အချိန်တွေရောက်သွားပြီဆိုတော့ဒါအဓိကလူတွေအကုန်လုံးစီကံလိုက်နာကြမယ်ဒီညွှန်ကြားထားတဲ့ဟာတွေလိုက်နာမယ်ဆိုရင်တော့တဖြည်းဖြည်းနဲ့ဒီဗိုင်းရပること ਨੇ ວ່າလဲရောကြသွားမယ်လို့မျှော်လင့်ရပါတော့เนาะအဲ့ဒါပါ